တိုင်းမြန်မာနယ်စပ်ဖြတ်ကျော်တဲ့ချစ်ကြည်ရေးဒရာအမှတ်တိထိတ်မြဝတီမျိုးဘက်ချမ်းမှာ AP 23စနေနေ့ညကကားဘုံးထောင်ပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်ထိုင်းနိုင်ငံဘက်ကနယ်စပ်ဒေသကိုလုံခြုံရေးတင်းကျပ်ထားလိုက်ကြောင်းဘန်ကောက်ပို့စ်သတင်းစာကရေးပါတယ်စနေနေ့ညပေါက်ကွဲသံကြီးဟာမြဝတီရဲ့တစ်ဖက်ချမ်းမဲဆောင်မျိုးကတော့ရှင်းရှင်းလင်းလင်းကြားခဲ့ရတယ်လို့ဆိုပါတယ်ချစ်ကြည်ရေးဒရာထိတ်ကမြဝတီစစ်စေးရေးဂိတ်ရှိမှာရပ်ထားတဲ့ကားထဲမှာဘုံးထောင်ထားခဲ့တာဖြစ်နိုင်တယ်လို့ယူဆရပြီးစစ်ကောင်စီကိုစန့်ကျင်တဲ့အင်အားစုတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ဘန်ကောက်ပို့စ်ကရေးပါတယ်ပောက်ကွဲမှုဖြစ်ပြီးချိန်မှာအဲ့ဒီနေရာနားတဝိုက်လျှက်စစ်မီးပြတ်တောက်သွားပြီးတနက်ပစ်ခတ်တန်းအချက်30လောက်ကျားရတယ်လို့လည်းပြောပါတယ်ဒီပောက်ကွဲမှုကြောင့်အနီးဝန်းကျင်ကအဆောက်အုံတချို့နဲ့ကားတွေပျက်စီးခဲ့ရပါတယ်လူအသေးပြောက်တဲ့ရင်ကိုတော့မကျားရသေးပါဘူးအခုဆိုရင်နရာဆူအန်ဆိုတဲ့ရေးပေါ်လုံခြုံရေးကုမ္ပဏီနဲ့ထိုင်းနေကြသောရဲတပ်ဖွဲ့တို့ပူးပေါင်းပြီးမဲဆောက်မြို့ထဲမှာကင်းလှည့်စစ်ဆင်နေပါတယ်မြဝတီတရားထိပ်ပေါက်ကွဲမှုမတိုင်ခင်မှာထိုင်းနိုင်ငံတည်းခိုးဝင်လာတဲ့မြန်မာအမျိုးသား24ဦးနဲ့အမျိုးသမီး25ဦးတို့ကိုထိုင်းနယ်ခြားစောက်တပ်ကဖမ်းမိခဲ့ပြီးသူတို့ကိုစစ်ဆေးရမှာဗန်ကောက်နဲ့အခြားမြို့တွေမှာအလုတ်ကန်ရရှိဖို့စောင့်ဆိုင်းနေတော့အခုလိုဖမ်းခံရတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာ